American တရားရုံးချုပ်စနစ်ကိုပြန်လည်ပြုမယ့်အစီအစဉ်တွေကို6လသက်တမ်းပဲကျန်တော့တဲ့သမ္မတဂျိုးဘိုင်ဒန်ကချပြပါရယ်တရားရုံးချုပ်တရားသူကြီး9ဦးကိုတသက်လုံးသက်တမ်းထမ်းဆောင်ဝင်ကနေပြီးတော့18နှစ်သက်တမ်းပဲထမ်းဖို့နဲ့တရားရုံးချုပ်ဆိုင်ရာလိုင်းနေအားမဲ့ကျင့်ဝတ်တွေတတ်မှတ်ဖို့ဒီဆိုပြုချက်ထဲမှာပါပါရယ်သမ္မတတွေအနေနဲ့လည်းသူတာဝန်ထမ်းဆောင်စဲမှာကျူးလွန်တဲ့ရာဇဝတ်မှုတွေမှာလုံးဝကင်းလွတ်ခွင့်ရနေတာကိုတားမြစ်မဲ့ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ချက်တရားကိုလည်းထည့်သွင်းထားပါရယ်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ဒါမဲ့သမ္မတအားလုံးကိုသူတို့တာဝန်ယူစဉ်တရားဝင်လုပ်ကင်ဆောင်ရွက်မှုတွေပေါ်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးတယ်ဆိုတဲ့တရားရုံးချုပ်ရဲ့မကြသေးခင်ကဆုံးဖြတ်ချက်ကိုပြောင်းပြန်ဆန်လိုက်တဲ့သဘောတည်းဖြစ်ပါတယ်။သမ္မတဘိုင်ဂျန်ဒီနဲ့ဒါမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုမလုပ်တော့ဘူးလို့ဆုံးဖြတ်ခဲ့တာကြောင့်အခုဒီတရားရုံးချုပ်ပြည်ပြည်ရေးဆိုင်ရာသူ့အဆိုပြုချက်ချက်ချင်းအကောင့်ထဲဖြစ်ဖို့ခွင့်လန်းကတော့နည်းပါတယ်။အောက်လွှတ်တော်မှာ Republican တွေကစွန့်မှုထားတာမျိုးသမ္မတဘိုင်ဒန်ရဲ့ဒီအဆိုကိုအောက်လွှတ်တော်ကကန့်ကွက်ပွဲရှိတယ်လို့ပဲအထက်လွှတ်တော်မှာဆိုရင်လေဒီမိုကရက်ဘက်ကနင်းငယ်ပဲမဲအသာရှိပါတယ်။အမေရိကန်ပြောင်စုတွင်အသားအရောင်ခွဲခြားမှုကိုဆန့်ကျင်ပြီးတော့အမေရိကန်နိုင်ငံသားအလုံးမဲပေးခွင့်ဖြစ်စေတဲ့ Civil Rights နိုင်ငံသားအခွင့်အရေးဥပဒေအတည်ဖြစ်လာခဲ့တဲ့260ပြည့်အထိမ်းအမှတ်ဒီ Texas ပြည်နယ်မှာလုပ်တဲ့ပွဲမှာတော့ဒီသမ္မတဘိုင်ဒန်ကအကွန်ပြောမှုရှိပြီးတော့အဲဒီမှာဒီဆိုပြုချက်ကိုအသေးစိတ်ရှင်းလင်းဖို့ရှိပါတယ်ခင်ဗျာ။